ဆီးရီးယားနိုင်ငံအတွင်း2012ခုနှစ်ကဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသားသတင်းတောက်တစ်ယောက်ကိုအစ္စလာမစ်သဘုံတွေကပြန်ပြီးတော့လွှတ်ပေးလိုက်ပါတယ်။တခြားအမေရိကန်နိုင်ငံသားသတင်းတောက်တဦးကိုခေါင်းဖြတ်တတ်ခဲ့ပြီးတော့မကြခင်ရပ်ပိုင်းအတွင်းမှာအခုလိုလွှတ်ပေးလိုက်တာဖြစ်ပါတယ်။ပြန်ပေးဆွဲထားသူတွေကအမေရိကန်သတင်းတောက်ပီတာတီယိုကာတစ်ကိုတနင်္ဂနွေနေ့မှာကုလသမဂ္ဂကူစလဲရဲ့လက်ကိုလွှဲပြောင်းပေးလိုက်တာဖြစ်ပါတယ်။ဒါပေမဲ့သူ့ကိုပြန်လွှတ်ပေးလိုက်တဲ့အချိန်နှီးအသေးစိတ်ကိုတော့မသိရသေးပါဘူး။သူ့ကိုဖမ်းဆီးထားစဉ်ထွက်ပေါ်လာတဲ့ဗီဒီယိုထဲမှာတော့ကာတစ်ကသူဟာအမေရိကန်ပြည်တော်စုအရှေ့မြောက်ဒေသမှာရှိတဲ့ Massachusetts ပြည်နယ် Boston မြို့ကသတင်းတောက်တစ်ယောက်ဖြစ်တဲ့အကြောင်းသူ့ကိုကောင်းမွန်စွာထားရှိတဲ့အကြောင်းပြောဆိုခဲ့ပါတယ်။အမေရိကန်နိုင်ငံမှာအခြေစိုက်တဲ့သတင်းတောက်များအကာအကွယ်ပေးရေးကော်မတီ CPJ ကတော့စီးရီးယားနိုင်ငံမှာသတင်းတောက်စုစုပေါင်း20ဝန်းကျင်ပျောက်ဆုံးနေခဲ့ပြီးအဲ့ဒီထက်မှာကာတစ်ဟာတယောက်အပါဝင်ဖြစ်တယ်လို့ပြောပါရယ်ကာတစ်ကိုပြန်လွှတ်ပေးလိုက်တဲ့အပေါ်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကကြိုဆိုလိုက်ပြီးစီးရီးယားနိုင်ငံမှာဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသားဒဇာဂန်နေလွတ်မြောက်ရေးအတွက်စစ်ရေးတန်တမာနီလန်ထောက်လှမ်းရေးအဆက်အသွယ်စတဲ့နီလန်မျိုးစုံနဲ့ကြိုးပမ်းနေပါတယ်လို့ပြောဆိုလိုက်ပါရယ်ခင်ဗျာ